ဟုတ်ကဲ့ဦးမျိုးသူရဲ့အခုစွာစေအခုကျိုးသွားတယ်ပေါ့နော်ကျိုးလို့ဒီရွာပေါင်း85ရွာဒုက္ခရောက်သွားတယ်လူပေါင်း6000ကျော်ရေဘေးဒုက္ခရောက်နေတယ်ပေါ့နော်အဲ့တော့ဒီဆယ်တွေနဲ့ပတ်သက်တဲ့အကျိုးအပြစ်တွေလည်းဒါဦးမျိုးသူတို့အများတန်းပြောနေတာပဲလေအခုဒါကလက်တွေ့ဖြစ်လာတယ်ပေါ့နော်အဲ့တော့လက်တလုံးကတော့အခုဒီဆယ်ဘာဖြစ်လို့အခုလို့ကျိုးလဲဆိုတာလေဦးမျိုးသူတို့ဘယ်လိုလေ့လာတွေ့ရှိလဲခင်ဗျာ
သူရဲ့ကြံ့ခံရေးကိုစိုးရိမ်ရတယ်ဆိုတော့အမေရိကန်ရှိတဲ့တဘောက်ကံမှာ2012-2013တော့နေပြီးတော့ဒါပြန်လဲပြုတ်ပြင်းဖို့ပေါ့နော်နိုင်ငံတော်ဆိုးရနေတင်ပြရယ်တင်ပြတဲ့ခါကျတော့ဘောကံနေပြီးတော့ကျွန်တော်အားရဲဆိုကျွန်တော်ကဒါအဲ့ဒီဆယ်လေးကိုတွားရောက်ပြလာခဲ့သူတာပေါ့ဗျာအဲ့တော့ကျောင်းကျွန်းတော်ဆယ်နေရတော့ကျွန်တော်တီးတော့တော့ရေတောက်ဧရိယာဒီဆောက်လုပ်ထားတဲ့ဒီပြည်နယ်နဲ့ဝေနယ်ဧရိယာဒီမူလဒီဇိုင်းဆွဲတင်နေတာဒီခံမှန်းတဲ့ဧရိယာလောက်မပြေးနိုင်ဘူးပေါ့နော်နေနေပဲပေါ့အဲ့တော့ကျွန်တော်တို့ဆယ်ရောက်သွားတဲ့အချိန်မှာကျွန်တော်တို့ဒီကကိုပြန်ထားမိတာတော့ဆီရဲ့ဒီစေးရိုးကောလေဂျီဘုံတွေဆောက်ထားတဲ့နေရာမှာလိုအပ်ချက်တွေရှိနေရတယ်အထူးသဖြင့်ဒီဆယ်ရဲ့ကြံ့ခိုင်မှုပိုင်းတော့ကျွန်တော်အနေနဲ့တော့ဒါကျွန်တော်ရဲ့ဒီကအဲ့ဒါကလည်းပိုင်းမျိုးတွေကျွန်တော်မလို့ရမလို့ဘူးပေါ့နော်ဒါကတော့ပို့ပြီးတော့ဆဲအင်မြန်နဲ့ပိုင်းနဲ့ပတ်သက်ကြည့်ရအောင်ပါဗျာ။ဒါပေမဲ့ကျွန်တော်ဒီကကြည့်တာကတော့အဲ့ဒီဆယ်မှာနှုံးချောင်းမှုကတော်တော်များနေပြီပေါ့နော်။သူတို့ဒီ guest tourist တွေလည်းခေါ်တယ်ဒီလိုမှနားလည်ကြည့်အောင်ဒီနှုံးတွေကဒီပြင်မှတ်ထားရတဲ့ဆယ်ဆောက်ပြီးရဲ့ commission တွေထွက်လာတယ်ဒါစုကုန်လာပါဗျာ။တော်တော်ကိုများတယ်လို့ဒါကျွန်တော်တွေ့ရှိတယ်ပေါ့နော်။မကြသေးခင်မှာဒီဆယ်ကကြလေနှုံးနေပြေသွားလေပြေသွားလေဆိုရေရှောင်းဖြစ်နေပို့ပြီးတော့တောင်းရဖြစ်နေဆဲကြံ့ခံမှုလည်းလာဖြစ်နေပါဗျာဒီချက်ကတော့ကျွန်တော်တို့ဒါတကယ်ကိုပြည့်စုံတဲ့ချက်ပေါ့အဲ့တော့ပါအဲ့လိုလဲဆိုတော့ဆဲရဲ့ရေရေလက်ချက်မှလည်းတရားမဝင်ပြုထုတ်တာတွေမိပြုထုတ်တာတွေကြောက်လုံးလောက်တာတွေကအများကြီးဖြစ်နေတဲ့ခါကျတော့ဒီချက်ပေါ်မှာလာပြီးတော့ပြည်ပြင်းမှုဖြစ်နေတာပေါ့
ဟုတ်ကဲ့အဲ့ဆယ်ကဘယ်သူစောက်ခဲ့တာလဲဒီဗမာအင်ဂျင်နီယာတွေရဲ့လားနိုင်ငံခြားကုမ္ပဏီတွေပါသေးလား
ဟုတ်တယ်လေဒါကတော့စီစိုးရတဲ့ထဲမှာတလားကိုဆယ်တလုံးဖွဲ့ရမယ်ဆိုရင်ဒီအင်ဂျင်နီစောက်ခဲ့တာအဲ့တော့ဒီလိုမျိုးပဲကျောင်းပြောလို့အခုဒီဆယ်ပြောလို့ပဲနောက်ပြုံးမဲ့ဆယ်တွေကတော့တန်းစီနေပါပဲ
ဆယ်မြောင်းနဲ့ပတ်သက်လို့အရာရှိဟောင်းတယောက်ပေါ့နော်သူ့ကိုလည်းကျွန်တော်မေးကြည့်တယ်မေးကြည့်တော့သူကတော့ဘာပြောလဲဆိုတော့ဆယ်တွေဟိုးတဲ့စောက်တဲ့အခါမှာဒါဘတ်ဂျက်တွေပါလေအစူအချပေးလိုက်ပြီးတော့နောက်ပိုင်းမှာကျတော့ဆယ်ပြုပြင်ထိန်းသိမ်းရေးနဲ့ပတ်သက်လို့ရှိရင်လည်းဘတ်ဂျက်တွေပါလေမရှိဘူးပေါ့နော်အဲဒါကြောင့်ထိန်းသိမ်းမှုတွေလည်းမရှိဘူးဆိုတာမျိုးသူထောက်ပြတယ
်။ယူရင်လည်းထိန်းသိမ်းဆိုတာဆယ်တော်တဲ့နေရာမှာပါဝင်ပါဝင်ဒီမှာနိုင်ငံအားနေကြတာအဲဒါနံပါတ်1အရေးကြီးတယ်ဦးမယ်။ဒီနိုင်ငံတွေမှာဆယ်စောက်တယ်ဆိုရင်ဆယ်တွေကိုယူပြီးတော့ယူရင်လည်းကြောင်းနေတာအချဘလို့ထိန်းသိမ်းထားမယ်လို့မှဒီဆယ်ကရရှိကြည့်ရမှာပေါ့ဒါနှုတ်ကြတိုင်းနှဲမှာပေါ့အဲတစ်ခုကဘလို့မှမချိတ်ဆက်နိုင်ဘူးမှာဒီမှာဘလို့ဖြစ်နေတယ်။အဲဒီကနေ့မှာထိန်းသိမ်းရေးကလည်းဒီကမတက်လေးနဲ့တေးလိုက်တယ်ဆိုတဲ့အခါကျတော့ဒီဆရာတွေ့ပြီးတော့အကျိုးမြတ်နေတယ်မရတော့ဘူးဆိုတော့ဆင်းရဲဆုံးဆုံးကအားမဲတော့တာပေါ့ဗျာဒီကပြောရရင်ဒါအဲတုန်းကကျွန်တော်ကဘောက်ကန်လို့တုန်းကဆိုရင်ဒါဘောက်ကန်ကဒါဒါကိုချင်းသိမှုလာမယ်ဆိုရင်သူ contract ပေးမယ်ကုမ္ပဏီကိုခေါ်လာမှာဖြစ်တယ်ချင်းကောင်ကိုယ်တိုင်ဒါကိုသူကိုယ်တိုင်ကဒီမွေကိုကန်ပြီးတော့မချောက်လို့ရဘူးဒီခါမှာဒီဒီစက်ကင်းလေးလုပ်ငန်းကြီးစံရေး project ကြီးတော့မတည်ရှိစိတ်ဝင်စားဟာမပြဘူးပေါ့နော်
ကျွန်တော်မေးကြည့်တယ်ဆယ်ရနေပြီးတော့အခွန်တွေဘယ်လောက်ရလဲဆိုတော့အဲ့ဒီအရာရှိရပဲပြောတယ်ဒီဆယ်အခွန်ဆိုတာတော့တဲ့ဒီရေကွန်းကဘာမှမရပါဘူးတဲ့အရင်တော့သတ်မှတ်ထားတဲ့နှုံတိုင်းပဲပေါ့နော်ဟိုအင်္ဂလိပ်ခေတ်ကဟို30သတ်မှတ်ထားတယ်ပေါ့ဆိုတော့အခုနောက်ပိုင်း100လောက်သတ်မှတ်တယ်ပေါ့ဟုတ်လား
ဒီကောက်မှာတစ်ထောင်ပဲရှိတာဒီကောက်ကိုရေကွန်းလေးတစ်ထောင်ပေးရတာတော့မှတောင်းတူရမပေးတော့ဘူးဒါမပေးတော့ဘူးတဲ့မပေးနိုင်လို့မဟုတ်နိုင်ငံရေးရမကျေနပ်လို့မပေးတော့ရအဲ့တောင်းတူကဒီဆယ်ရေကိုတိတ်လို့ကျန်ဒါပေမဲ့ဂျာနယ်မှာမြန်မာတာမှုကြီးစီမံခန့်ကိုမြန်ပြင်းတာဆိုတော့အဲ့တော့ဘယ်သူမှအကုန်ကစိတ်နာကြတယ်။ဆယ်မျိုးနဲ့ပတ်သက်ရင်ဟာလာကြီးတစ်ခါဖွင့်ပေးရင်ဒီနာရီကိုတပေါင်းပေးရင်နှစ်ပေါင်းပေးရင်ဆိုဒီလက်လေးလိုက်ကြီးကလည်းဒီရွာအုပ်ချုပ်ကြီးရဲ့ဆယ်မျိုးကဝန်ထမ်းတွေရဲ့အကုန်လုံးကပေါင်းလို့ပြီးတော့ရွာသားတွေကလည်းဒီထဲမှာပူးပေါင်းပါဝင်ဖို့ဆိုတော့ဘယ်သူမှစိတ်မဝင်စားအဲ့ကွန်မန်ဒင်းကဘယ်သူမှမရှိ
ဘူး။ဟုတ်က
ဲ့။အမှဒီဆိုတော့လည်းပေးလည်းမပေးတော့ဒါစီဝိုင်းအမြင်နဲ့ပြောရင်တော့ willingness to pay ပေါ့။ပေးလို့တဲ့ဆန္ဒရှိတယ်အဲ့ဒီတောင်းတူတွေလေဒီစီမံကုန်ကိုမကျင်းနေတဲ့သူမပေးဘူးဆိုတာနဲ့လာပေးတဲ့ပုံစံမျိုးယူရယ်တော့ပေးဘူးကွာမဟုတ်ပါဘူးကွာဒါကပြန်ပြောရင်ဆယ်နိုင်ငံကြီးပြန်ပြသွားတာပဲဒါကြောင့်ဒါလူမျိုးရတစ်ခုရဲ့အတွက်မှမဟုတ်ဘူးရှောင်းတဲ့စီမံကုန်ကိုနဲ့နိုင်ငံကြီးတင်တာဖြစ်တယ်ဒါအစ်ကိုကလေးသားဆောင်ရဖြစ်တယ
်ဟုတ်ကဲ့အဲ့ဒါကြောင့်လေအခုဒီကိစ္စမှာဘယ်သူတောင်းရှိလဲပေါ့နော်ဒီဟာလေအရေးကြီးထောက်ပြရမယ့်ကိစ္စဖြစ်လာတာဟုတ်
အဓိကကတော့ဆယ်ဆောက်ပြီးတော့ဘတ်ဂျက်များယူပြီးတော့တုံးတင်တာကိုပဲအားတိုက်ပြီးတော့ကျန်တာတွေစိတ်ကွာမဝင်စားတာလေအဲ့တော့ကျွန်တော်တို့ရဲ့ education efficiency အရင်ကကြာနေတယ်ကျွန်တော်ထောက်ပြတယ်တို့လို့ကျွန်တော်တို့ကဆွေးနေချက်ကပါတယ်အဲ့လိုသိထောက်ပြရင်ဆယ်ဒီကိုမလိုအပ်ဘူးဆိုရင်အမုန်းတရားဝင်သွားမှကျွန်တော်ဆွေးနေတယ်အဲ့ဘက်ကလိုအပ်ချက်ရလဲဆယ်ရက်လို့နေတာလေ မကျိုးဆိုတာဆယ်လျုံမုန်းကြီးကိုမဟုတ်ဘူး။ဆယ်လျုံမကောင်းဘူးဆိုရဲပြီးသူအမြင်ကိုကျွန်တော်ဖြစ်ချင်ခြင်းဘူး
။အခုကြည့်ရှိချင်တာဒေါ်စီကလာရဲ့ချိန်ဒီကတော့ဆယ်ကတော့လုံးဝမဆက်ပြီးတော့ဒီကနေ့ပတ်ကြည့်တဲ့အနေနဲ့ထိုင်ကြည့်နေတော့အနည်းငယ်ဆိုတစ်ခေါ်ပြီးလို့ဖြစ်နေရတော့
အဲ့အခါကျတော့လက်ရှိကဆယ်လျုံတာတာကနေသားကိုကြည့်တိတ်ကြီးရဲ့အင်းစင်းနောက်ဆုတ်လိုက်တယ်။လက်ရှိနေတဲ့ဝင်ကြီးကဒီတော်ရရနားမလဲနိုင်ငံရေးတော်ရရနားမလဲအဲ့တော့လက်ရှိနေတဲ့ငွေကြေးတွေကောင်းလို့ပဲဆက်လုပ်ပါလို့ပြောပြီးတော့ထိုးပြလိုက်တဲ့အခါကျတော့ဘဒုတာဝန်ရှိတဲ့ဆိုရှင်မြောင်းဦးစီးဌာနလည်းတာဝန်ရှိတယ်အဲ့ဌာနကိုကြီးကြအုပ်ချုပ်နေတဲ့ဝင်ကြီးလည်းတာဝန်ရှိတယ
်ကျွန်တော်ကတော့ဒီကိစ္စမှာရှင်မြောင်းဌာနကပြီးရင်ဌာနကိုရှုတ်ချရတယ်ကျွန်တော
်နောက်တစ်ခုကတော့ဒီလိုပါတာမန်ပြည်သူတွေမှာစိုးရိမ်နိုင်တာကဒီလိုလေအခုဒီစွာဆယ်ဆိုတာဒါကိုအလတ်စားအဆင့်လောက်ပေါ့နော်ဒီလောက်ပဲရှိသေးတာပေါ့ပေ150လောက်မြင့်တယ်လို့ကျွန်တော်ကြားတယ်အဲ့လိုမျိုးပေါ့နော်
ဟုတ်တယ်ဟုတ်တယ်တရားသူကဆယ်ကြီးထဲမှာထည့်မယ်ကျွန်တော်ထည့်လို့ရတယ်
အဲ့တော့ဒီလောက်ခါလေးဖြစ်တာတော့အခုဒီရွာ85ရွာထိသွားတယ်ဆိုရင် AR မျက်စုံဆယ်မျိုးလို့သာဟဲ့လားစောက်ပြီးတော့သာထိမယ်ဆိုလို့ရှိရင်တော့ဘယ်လောက်ထိမလဲဆိုတာကြီးကလူတွေအတွက်တကယ်စဉ်းစားစရာကြီးဖြစ်နေတယ်လေ
သူကဒီဆယ်ကျိုးသားတော့သူကကျေးဇူးတင်မှာလို့ဖြစ်တယ်လက်ရှိကျွန်တော်တို့ကြားသိနေရတာလည်းမကြားခင်တရုတ်သမ္မတကလာမယ်လို့ကမျက်စုံလိုဟာမျိုးတွေလုံးနဲ့လုံးနိုင်တယ်လို့ကျွန်တော်တို့ကအတန်ပြန်နေကြားနေရတော့ကျွန်တော်စိတ်မကောင်းဘူးပေါ့ဗျာနော်အဲ့တော့နည်းနည်းတော့ဒီသူကအလတ်ဖြစ်သွားမယ်နှုတ်ထသွားမယ်လို့တော့ပို့ပြီးတော့နိုင်ငံရေးရွေးချယ်မှုလို့ပို့တော့ပို့ပြီးတော့ဒါထက်သင်းစင်စားစရာဖြစ်သွားမယ်လို့တော့ကျွန်တော်အဲ့လိုယူဆပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဦးမင်းသူကျေးဇူးတင်ပါတယ်ခင်ဗျအခုလို့ပြောပြတာ
ဟုတ်ကဲ့ပါဆရာ